ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတဲကရိုဟင်ဂျာတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ခေါင်းဆောင်တူကတောင်းဆိုလိုက်ပါတယ်။ဇွန်လ20ရက်လာမယ့်တနင်္ဂနွေနေ့မှာကြာရောက်မယ့်ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်မှာကောက်ဆက်စ်ဘဇာမြို့ရှိဒုက္ခသည်စခန်းတစ်ခုကရိုဟင်ဂျာခေါင်းဆောင်တူဖြစ်တဲ့မိုဟာမက်မာဘူဘူလာက
အရိုင်းဂါရီဖူဇီယိုကလော်ရီယိုကန်ဖာမာဇက်ဘက်ကနေရှင်းမာ
ကျွန်တော်တို့အနေနဲ့မြန်တဲ့မြန်မြန်မြန်ကာကွယ်ဆေးထိုးဖို့လိုပါတယ်ဒါမှလောက်ဒေါင်းသွားလာပိတ်ထားတာကိုရုပ်လို့ရမှာလေနိုင်ငံတကာအကူအညီတွေရဖို့လိုနေပါတယ်လောက်ဒေါင်းချတာကြောင့် NGO စေတနာဝန်ထမ်းတွေရောနိုင်ငံတကာလူရှင်တွေပါစခန်းထဲကိုလာလို့မရဘူးဖြစ်နေပါတယ်ဒါကြောင့်လူတိုင်းကာကွယ်ဆေးရပြီးအားလုံးလွတ်လွတ်လပ်လပ်သွားနိုင်ပြီပေါ့နော်ဒီလော်ဒေါင်းကြောင့်ကျွန်တော်တို့ရက်ရာတွင်လုပ်ငန်းတွေကိုတော့ရဆိုင်ထားရပြီးပြဿနာအများကြီးကိုတက်နေပါတယ်လို့ပြောသွားတာပါတကယ်တော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ပိုးတွေ့ခဲ့တာကြောင့်မေလ21ရက်နေ့ကစပြီးလော့ခ်ဒေါင်းချသွားလာပိတ်ထားတာပါလက်ရှိကောက်ဆက်စ်ဘဇာကဒီစခန်းထဲမှာကိုဗစ်ပိုးစစ်ဆေးမှုတွေနဲ့လုပ်ပေးနေရမှာတနေ့ကိုပြင်းပြလူနာ20ကနေ30ပဲတွေ့တာကြောင့်လူပြည့်ကျက်နေတဲ့ဒီစခန်းထဲမှာစိုးရိမ်ရသလောက်အများကြီးမကူးဆက်သေးပဲအခုအချိန်အထိစုစုပေါင်း1452ဦးမှသာပိုးတွေ့ထားတယ်လို့ဒုက္ခသည်စခန်းကဆရာဝန်ကဆိုပါတယ်ခင်ဗျာ